2016ခုနှစ်ဖေဖော်လ16ရက်2022ခုနှစ်တောင်ပြီးနေ့ဧပြီလ16ရက်တထုံမြို့နေမိန်တရတောင်ချီမြတ်စွာဘုရားတောင်တိုင်ပင်ရှင်ကျင်းပသည့်ဒုတိယအကြိမ်မြောက်တတိပဌံဝိပဿနာခုနှစ်ရက်တရားစခန်း၌ဟောကြားအပ်သောတောင်ဘုဒုသမတရားတော်၏စတုထဘိုင်းကိုဒီနေ့ဆက်ပြီးတော့ဟောကြားနာကြရအောင်။ မဟာမိမနာမိမာတရားပိုင်ရှင်ဖြစ်တော်မူသောတပ္ပိညုမြတ်စွာဘုရားရှင်ကိုထိုဘုရားရှင်ဤအရဟံဂုဏ်တော်ပွားများခြင်းဖြင့်ကျေးဇူးစွာရှိခိုးပူဇော်ကြရအောင်။ဂုဏ်တော်ထိပ်ပဲတမျိုးကိုသုံးကောက်စီနှင့်ဂုဏ်တော်သုံးမျိုးပွားများလိုက်ကြပါ။ဘုရားရှင်ဤအရဟံဂုဏ်တော်ပွားများပူဇော်ပြီးပြီဖြစ်တဲ့အတွက်တဲဥ္ချီထားတာဤသည်ချထားပြီးတော့သက်တာတဲ့ဤရိယာပုံနဲ့ ချမ်းသာစွာတရားနာယူနိုင်ကြပါပြီ။ဒီနေ့တန်ဖိုးတူသမတရားတော်ရဲ့စတုထဘိုင်းကိုဆက်ပြီးတော့ဟောကြားအနာကြမယ်။မြတ်စွာဘုရားရှင်ရဲ့တရားတော်ဟာအစရဲ့ကောင်းခြင်း၊အလယ်ရဲ့ကောင်းခြင်း၊အဆုံးရဲ့ကောင်းခြင်းလို့ခေါ်တဲ့ကောင်းခြင်း၃ပါးနဲ့ပြည့်စုံတဲ့အတွက်ကြောင့် တရားကောင်းလို့ခေါ်ဆိုရပါတယ်။အစရဲ့ကောင်းခြင်းဆိုတာကတော့မြတ်စွာဘုရားရှင်ဟောကြားထားတဲ့တရားတော်ကိုနာကြားလိုက်ရတယ်ဆိုရင်ပဲစိတ်ရဲ့အပူတွေ၊သောကအပူတွေ၊ကိလေသာအပူတွေနာကြားနေစေခဏမှငြိမ်းချောက်သွားတယ်။တချို့ဆိုရင်တော့နာကြားပြီးတဲ့နောက်ပိုင်းမှလည်းပဲကိလေသာအပူ၊သောကအပူတွေငြိမ်းချောက်သွားပါတယ်။ ဒီတော့နာကြားစေနာကြားရတဲ့အစပိုင်းမှာကိုပဲအပူငြိမ့်စေတဲ့တရားဖြစ်တယ်။အလယ်ရဲ့ကောင်းခြင်းဆိုတာကတော့နာကြားထားတဲ့တရားတော်မှာပါတဲ့ဏိဒံဏိတိုင်းပြည့်စုံကြိုးကိုအားထုတ်တဲ့အခါမှာကိုယ်ဤချမ်းသာခြင်း၊စိတ်ဤချမ်းသာခြင်းလို့ခေါ်တဲ့ချမ်းသာခြင်းအမျိုးမျိုးနဲ့ပြည့်စုံစေနိုင်တယ်။ဒါကအလယ်ရဲ့ကောင်းခြင်းမှာ
အဆုံးရဲ့ကောင်းခြင်းဆိုတာကတော့မြတ်စွာဘုရားညွှန်ကြားထားတဲ်တရားတော်အတိုင်းလက်တွေ့ကျင့်ကြံကြိုးကိုပွားများအားထုတ်လိုက်တဲ့အခါမက်ဖို့နိဗ္ဗာန်သုံးလံသောချမ်းသာကိုရရှိသွားစေနိုင်တယ်။မဉ္ဇဉ်ဖွဉ္ဇနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုသွားနိုင်တယ်။အဲဒီလိုမျက်မှောက်ပြုရတဲ့အတွေ့သံသရာဝိစင်းရဲ့သံသရာဝိတုခအားလုံးချုပ်ငြိမ့်ခွင့်ရရှိပါတယ်။ဘယ်တော့မှမပျက်စီးနိုင်တဲ မြတ်စွာဘုရားရှင်ရဲ့တရားတော်ဟာအစရဲ့ကောင်းခြင်းအလေရဲ့ကောင်းခြင်းအဆုံးရဲ့ကောင်းခြင်းလို့ခေါ်တဲ့အစလေဆုံးသုံးပါးသောကောင်းခြင်းနဲ့ပြည့်စုံတဲ့အတွက်ကြောင့်ကောင်းခြင်းသုံးဖြာနဲ့ပြည့်စုံတဲ့အတွက်ကြောင့်မြတ်စွာဘုရားရှင်ရဲ့တရားတော်ကိုတရားကောင်းလို့ခေါ်ရပါတယ်။ အဲ့ဒီတရားကောင်းကိုကျင့်ကြံကြိုးပမ်းများအားထုတ်တဲ့ပုဂ္ဂိုလ်ရဲ့တန်တမ်းမှာလူအချင်းနှစ်ခုရှိတယ်။တရားကောင်းကိုကျင့်သုံးခွင့်ရတိုင်းကောင်းကျိုးချမ်းသာကိုအပြည့်ဝမရနိုင်ဘူး။တရားကောင်းကနေပြီးတော့ကောင်းကျိုးချမ်းသာရဲ့အပြည့်ဝရဖို့အတွက်မိမိဘက်ကစိတ်ကောင်းရယ်မိတ်ကောင်းရယ်လို့အကောင်းနှစ်ပါးနဲ့ပြည့်စုံဖို့လဲလိုအပ်သေးတယ်။စိတ်ကောင်းကတော့ အတွင်းမှာရှိရမယ့်အကောင်းဖြစ်ပါတယ်။မိတ်ကောင်းဆိုတာကတော့အပြင်ကရှိရမယ့်အကောင်းဖြစ်ပါတယ်။စိတ်ကောင်းနဲ့မိတ်ကောင်းနှစ်ခုပြည့်စုံစွာနဲ့တရားကောင်းကိုအားထုတ်မှမိမိလိုအပ်တဲ့ကောင်းကျိုးချမ်းသာအဖျားဖျားလောကီလောကုတ္တရာကောင်းကျိုးချမ်းသာအဖျားဖျားနဲ့ပြည့်စုံနိုင်ပါတယ်။စိတ်ကောင်းဆိုတာကတော့တွေ့ကြုံလာသမျှအခြေအနေဖြစ်ဖြစ်ဒီကို အကောင်းမြင်ဝါဒနဲ့ကြုံကြံတတ်တဲ့စိတ်ကြုံလာသမျှလောကဒဏ်အခက်အခဲတွေပြင်းမှန်းဆင်းရဲမှုတွေကိုပြီးခံနိုင်တဲ့စိတ်တရားထုတ်နေတဲ့ယောဂီတွေနေနဲ့ပြောမယ်ဆိုရင်တော့ကြုံလာသမျှဒေါရ၆ပါးမှာပေါ်လာသမျှသင်္ချာလာသမျှအာယုန်တွေယုတ်တရားနံတရားတွေအားလုံးကိုမလွတ်တမ်းရှုမှတ်နိုင်တဲ့စိတ်အဲ့ဒီစိတ်ကိုစိတ်ကောင်းလို့ခေါ်ပါတယ်။ မိတ်ကောင်းဆိုတာကတော့မိမိစိတ်ဓာတ်ကြဆင်းနေတဲ့အချိန်မှာစိတ်အားတက်လာအောင် Don't have been a bugu. Mimi say the ayo lire chima. Say a piwa laam. Kuni abim a bugu. Mimi tiajin and jugu ato deca nima lama chini lushi and leve nima lama yao. Yunja bim a bugu. Tealo loara pio ao. Tealo loara ma ao. ပြောလဲပြောမှန်လဲမှန်အောင်ညွှန်ကြားပေးတဲ့ပုဂ္ဂိုလ်မျိုးကိုမိတ်ကောင်းလို့ခေါ်ပါတယ်။ညစောကြဟောကြားထားတဲ့တရားတွေညွှန်ကြားထားတဲ့တရားတွေကဘယ်လောက်ပဲကောင်းကောင်းစိတ်ကောင်းလဲမရှိဘူးမိတ်ကောင်းလဲမရှိဘူးဆိုရင်တော့လိုအပ်တဲ့အကျိုးကိုအပြည့်အဝမရရှိနိုင်ဘူး။အခုတောင်ဘုဒုက္ကမတရားတော်မှာပါဝင်တဲ့ တမ္မုဒုက္ကမတရားဆိုတာကအသက်12အရွယ်ကိုရင်လေးဘယ်သူတဲ့တော့ရှင်လေးတော့ထဲဦးနော်ကုမာရကတ္တပါလို့ဒုံးဒီကြီးတော့မပြောစီခြင်းဘူးရှင်ကုမာရကတ္တပါကိုရင်ဆိုတော့ရှင်ကုမာရကတ္တပါပေါ့တကယ်လို့ယဟန်ဖြစ်သွားလို့ရှိရင်တော့လေအရှင်ကုမာရကတ္တပါဒီမထေရမဟုတ်ပါဘူး ဒီရတော်ရမ်းများပြောလို့ရှိတဲ့မထေရဘာရှိပါသေးတယ်ဒေဝရတ်ဒေဝရတ်နဲ့ဒေဝရတ်ကိုရှိကရှင်ဒေဝရတ်လို့လည်းမထေဘူးအရှင်ဒေဝရတ်လို့လည်းမထေဘူးဒေဝရတ်ဆိုပြီးတော့အတုံးလိုက်အစ်စ်လိုက်ကြည့်ပြောကြတယ်တုံးဝမပြောသင့်ပါဘူးရှင်ဒေဝရတ်ဟာကိုယ့်ထဲအများကြီးတာပါတယ်မြတ်စွာဘုရားကိုပြန်မှားလိုက်တဲ့ကိစ္စအကြောင်းသာအမဲဆက်ထင်သွားပြီမယ်လို့သူဟာ ပစ္စေကဗုဒ္ဓလောင်းလျာဖြစ်ပါတယ်။သိမ့်မကြခင်ကာလလေးမှာပဲပစ္စေကဗုဒ္ဓဖြစ်မယ်ပစ္စေကဗုဒ္ဓအလျောင်းအလျာအရင်အမှာပုဂ္ဂိုလ်ကြီးဖြစ်ပါတယ်။ဒီဘဝမှာလည်းပဲဇံဘိဉ္ဇီရောက်အောင်အားထုတ်နိုင်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။ဒါပစ္စေကဗုဒ္ဓဖြစ်မယ်အလောင်းလျာပုဂ္ဂိုလ်တူပုဂ္ဂိုလ်မြတ်ကြီးဆိုတော့ဒေဝရတ်လူရင်းရင်ပြီးပြီးမသုံးလုံးတင်ပ
ရှင်ဒီဝဒတ်သို့မဟုတ်အရှင်ဒီဝဒတ်လို့လေးလေးစားစားပဲခေါ်သင့်ပါလေပိစိကဗုဒ္ဓလောင်းလျားဆိုတော့ဒါသူလည်းပဲဖျားလောင်းတစ်မျိုးပဲပေါ့ဖျားလောင်းဆိုလို့လည်းပဲပိစိကဗုဒ္ဓတွေကိုလူတွေကဘယ်လိုပြောကြတော့ဖယင်ငယ်လို့ပြောကြတယ်နော်ဖယင်ငယ်ဆိုတဲ့စကားလုံးလေးကိုဦးဇင်းတို့ကတော့သဘောမကျပါဘူးဖယင်ငယ်ဆိုတဲ့စကားကြတိုင်းဦးဇင်းတို့နဲ့တတိယလိုက်တာကတော့မယင်ငယ်ဆိုတဲ့စကားလုံးတော့သွားတတိယတယ်နော်မယင်ငယ်မယင်ကြီးဆိုတော့ဖယင်ငယ်ဆိုတော့ဖယင်ကြီးလို့ပြောရမယ်ပုံဖြစ်နေတယ်တမ္မာသမ္ဗုဒ္ဓဖခင်ကျတော့ဖယင်ကြီးပေါ့လေပိရိကတော်မှာလည်းသစ္စေကဗုဒ္ဓကိုဖယင်ငယ်လို့လုံးဝသုံးလုံးမထားပါဘူးသစ္စေကဗုဒ္ဓဆိုတာသစ္စေကဆိုတာတိကျဗုဒ္ဓကတော့ဖယားပေါ့တိကျဖယားသစ္စာလေးပါးကိုဘယ်ဆရာရဲ့အကူအညီမှမလိုဘဲနဲ့ဘယ်သူစီမှနီးခံသင်ကြားစရာမလိုဘဲနဲ့တယံဘူညာနဲ့ကိုယ်တိုင်သိမြင်နိုင်တယ်။သမ္မာသမ္ဗုဒ္ဓဘုရားရှင်ကဲ့သို့ပဲသိမြင်နိုင်ပါလေ။ဒါပေမဲ့တတဝဝေနိယတိသစ္စာလေးပါးသိအောင်မေဖို့နိဗ္ဗာန်ကြွတန်းဝင်နိုင်အောင်တော့သူကမဟောပြောနိုင်ဘူး။ဒါကြောင့်မလို့သစ္စာလေးပါးကိုကိုယ်တိုင်သိတဲ့တစိအားဖြင့်တော့ဘုရားနဲ့ပြူတယ်။သူတစ်ပါးသိအောင်တော့မဟောပြောနိုင်ဘူး။ဒါကြောင့်သူကိုသမ္မာသမ္ဗုဒ္ဓဘုရားနဲ့တိကျသဘောလေးဆောင်နေလို့တိကျဘုရားလို့ပြောတာပါပါရမီအားဖြင့်လည်းတိကျသဘောဆောင်နေသမ္မာသမ္ဗုဒ္ဓဘုရားကတော့အ ਨੇ ဆုံးလေးတင်ခြင်းနဲ့ကဘာတသိမ့်ပါရမီဖြစ်ရတယ်ပိစိကဗုဒ္ဓတိကျဘုရားအလောင်းလျာများကတော့ဘယ်လောက်ပါရမီဖြစ်ရလဲနှစ်တင်ခြင်းနဲ့ကဘာတသိမ့်ပါရမီဖြစ်ရတယ်ဘုရားနိဗ္ဗာန်ပါပဲဘုရားရဲ့တဝက်လောက်ဆိုတော့တာမန်လူတွေဆိုင်ဘလို့မှနှိုင်းစာလို့ကိုမရပါဘူးအရှင်ဒေဝရက်လောင်းလျာရဲ့တန်တမ်းမှာအရှင်ဒေဝရက်ရဲ့နှလုံးအိမ်မှာပါရမီတွေဟာအများကြီးစုဆောင်းပြီးသားရှိနေပါတယ်အနည်းကဘာပေါင်းနှစ်သင်္ချေကျော်ကိုပါရမီဖြည့်ပြီးသားဖြစ်နေပါပြီဒါကြောင့်ကိုယ့်ထက်ပါရမီတွေအများကြီးပြည့်စုံနေတဲ့အရှင်မြတ်တစ်ပါးကိုယဟန်တော်တစ်ပါးကိုဒေဝရက်လို့မခေါ်သင့်ပါဘူးဥဇင်းမေကျေးဇူးတော်ရှင်မဟာကန္တာယုံဆရာတော်ဘုရားကြီးကလည်းပဲဒီစကားကိုမကြမ်းမကြပြောလို့ရှိပါတယ်ဒေဝရက်လို့မပြောနဲ့ဒေဝရက်လို့မပြောနဲ့
ရှင်ဒီဝရလူပြောရှင်ဒီဝရလူပြောလေးစားရမယ်သူကဖရာလောင်ဦးဇင်းတို့ဂေါတမမြတ်စွာဘုရားအလောင်းလျာရဲ့ဇတ်တော်တွေဖတ်ပြီးဆိုလို့ရှိရင်လေတိရိစ္ဆာန်မျိုးဖြစ်တာတောင်းမှဘယ်သူမှမလီမစားမတတ်မှတ်ကြပါဘူးအခုရှင်ဒီဝရကတိရိစ္ဆာန်တောင်းမဟုတ်ပါဘူးလူပါဒီတော့မြင့်မြတ်တဲ့ပုဂ္ဂိုလ်ပါအခုတံဘုဒ္ဓမှာတရားတော်မှာပါတဲ့ပုဂ္ဂိုလ်ကတော့ဒီဘဝမှာကိုယဟန္တာဖြစ်မဲ့ပုဂ္ဂိုလ်ပါဒါကြောင့်ကုမာရကတ္တပါလို့မပြောဘဲနဲ့ဘယ်လိုပြည့်စုံပြောမလဲအရှင်ကုမာရကတ္တပါအခုခေါင်းနေစေအခိုက်တံမှာတော့ကိုရင်လေးဖြစ်ပဲရှိနေသေးတာဆိုတော့ရှင်ကုမာရကတ္တပါအဲဒီရှင်ကုမာရကတ္တပါကိုရင်လေးဟာစိတ်ကောင်းလဲပြည့်စုံတဲ့ပုဂ္ဂိုလ်ပါဘလောက်ဒီစိတ်ကောင်းပြည့်စုံတယ်လဲဆိုတော့ခုနှစ်အရွယ်နဲ့တန်ဝေကဉာဏ်ကြီးကြီးမားစွာဖြစ်ပြီးတော့သာသနာ့ဘောင်ကိုကိုယ်ပိုင်အသိကိုယ်ပိုင်ဉာဏ်နဲ့ဝင်ရောက်လာနိုင်တဲ့ထိအောင်စိတ်ကောင်းပြည့်စုံတယ်ခုနှစ်အရွယ်ဆိုတော့တာမန်နည်းနဲ့ကြည့်ရင်စောကစားရင်းနဲ့ပျော်နေရမယ်အရွယ်ပေါ့သူကျင်လာရတဲ့ဘဝပတ်ဝန်းကျင်အချိန်ကလည်းပဲစိတ်ကောင်းတာမရှိဘူးဆိုရင်တော့ဘဝမြင့်ပြီးတော့ဘဝမိတ်သွားနိုင်တဲ့ပတ်ဝန်းကျင်ဖြစ်နေတယ်ကိုရင်လေးရဲ့မယ်တော်ကြီးကသူ့ကိုလူဝတ်ကြောင့်ဘဝနဲ့မွေးဖွားခဲ့ရတာမဟုတ်ပါဘူးလူဝတ်ကြောင့်ဘဝတုန်းကပါလာခဲ့တဲ့ပဋိသင်္ဍေကိုဘိက္ခုနီမဘဝမှာဆက်ပြီးတော့ဆောင်ထားရတယ်ဘိက္ခုနီမဘဝနဲ့ပဲဒီနည်းပြန်တော့သင်္ကန်းဝတ်ကြီးနဲ့ပဲဒီကိုရင်လေးကိုမွေးဖွားခဲ့ရတယ်မွေးဖွားပြီးတော့စွမ်းခံလေထွက်ရကလေးလည်းလူတိုင်ရကလေးရဲ့ဝေယဝဆတွေလည်းလုပ်ပြရနဲ့ဆိုတော့ကောသလမိမိကဘိက္ခုနီမတပါးအနေနဲ့ကလေးထိန်နေရတာမသိတော့ပါဘူးသူပဲနန်းတော်မှာခေါ်ယူပြီးတော့မွေးစားထားပါမယ်ဆိုပြီးတော့နန်းတော်မှာခေါ်ယူမွေးစားထားတယ်ရှင်မင်းရဲ့သားအရင်အချာကဲ့သို့ပဲအထင်းတော်ပေါင်းအထင်းတော်ပေါင်းများစွာနဲ့ကောင်းမွန်စွာပြုမိပြုစုစမ်းဖြောက်ထားပါတယ်ကလေးလေးကလည်းကို့အဖေဆိုတာကောသလမင်းကြီးလိုပဲထင်နေတာပါပဲအမေဆိုတာလည်းကောသလမင်းကြီးရဲ့မိဖုရားကြီးကိုပဲအမေလို့ထင်နေတာပါပဲရှင်မင်းနဲ့မိဖုရားကြီးတို့ကလည်းအချင်းမှန်ကိုပြောမပြကြပါဘူးဒီလိုနဲ့ကလေးငယ်လေးခုနှစ်သားအရွယ်ရောက်တဲ့အခါကျတော့ကလေးကဘာသာဘာဝတရားနဲ့ဒီကစားကြတဲ့ခမတရားနဲ့တရားအမှားယူနေတဲ့ရှိတဲ့အခါမတည့်တဲ့အခါဆဲကြဆူကြတယ်ထုကြနှက်ကြတယ်ရိုက်ကြပုတ်ကြတယ်အဲဒီလိုပြန်နေကြဆဲကြဆူကြပြီဆိုရင်ဒီကုမာရကတ္တပအဲဒီဒီမှာတော့ကိုယ်မဖြစ်သေးတော့လူဝဲနေတဲ့ဆိုတော့ခေါ်လို့ရပါတယ်ကုမာရဆိုတာမင်းသားပါပဲရှင်မင်းရဲ့သားတော်မင်းသားမလို့ကုမာရလို့ခေါ်တယ်သူ့ရဲ့မွေးနာမည်ကတော့ကတ္တပဒီတော့ကုမာရကတ္တပလေးကကုမာရကတ္တပလေးကသူတို့ပုံမှာတခုခုလွတ်လိုက်ပြီဆိုရင်အမေမဲ့အဖမဲ့သားကငါတို့ကိုဆဲတယ်ကုမာရကတ္တပလေးကသူတို့ကိုရိုက်ပြီးနှက်ပြီးဆိုလို့ရှိရင်မင်းမရှိဖမရှိကောင်လေးကငါတို့ကိုလာရိုက်တယ်အဲ့ဒီလိုပြောတယ်တစ်ခါတစ်ခါပြောတော့ကလေးကသိမ့်မတုံ့လှုပ်သေးပါဘူးအကျိန်ပေါင်းများစွာတစ်ခါလာလေအမေမဲ့သားအဖမဲ့သားမင်းမရှိဖမရှိကောင်လေးဘာညာနဲ့အချိန်ချင်းခါခါကလေးချင်းပြောကြကလေးရဲ့မိဖေးတွေကိုတိုင်းတော့ကလေးရဲ့မိဖေးတွေကလည်းမင်းမရှိဖမ်းမရှိကောင်းလေးရများငါသားဘူးဘယ်လိုအမေမဲ့ဖမ်းမဲ့သားကလည်းငါသားဘူးဘယ်လိုနဲ့အဲ့ဒီလိုပြောပါများလာတော့ကလေးလေးကသိကျင်လာတယ်ငါအဖေရင်ဘယ်သူပါလဲငါအမေရင်ဘယ်သူပါလဲသိကျင်လာတော့ကောသလမင်းကြီးကိုသွားပြီးတော့ရှောက်ထားပါတယ်အရှင်မင်းကြီးကျွန်တော်ရဲ့အဖေရင်အမေရင်ဘယ်သူပါလဲအမှန်တိုင်းပြောပြပါဒီတော့ကောသလမင်းကြီးကလည်းမင်းမင်းပြီးပြီးရဆိုတဲ့သဘောနဲ့လွယ်လွယ်ပဲဖြီလိုက်ပါတယ်မင်းရဲ့အဖေဆိုတာငါပဲပေါ့မင်းရဲ့အမေကတော့မင်းကိုပြုစုဆန့်ဆန့်ပြီးကြတဲ့အထင်းတော်တွေပဲပေါ့ဒီလိုလက်ညှိုးရမ်းပြီးတော့ထိုးပြလိုက်တယ်ကျောကလေးတော့ကုမာရကတ္တပါလိကခလေးဝါတော်ကဆိုတော့ယုံရင်ယုံမပေါ့ခုနှစ်နှစ်ဆိုတော့စဉ်းစားဉာဏ်လေးနဲ့ရှိလာပြီရှင်မင်းရဲ့အဲ့ဒီလိုတော့မပြောပါနဲ့အမေဆိုတာလောကမှာတယောက်တည်းရှိပါတယ်။ရှင်မင်းကြီးကလည်းမျိုးထိုးကြတဲ့အထင်းတော်တွေကယာကနန်းထောင်ကနန်းရှိနေတာဆိုတော့အမေရင်းယာကနန်းထောင်ကနန်းဆိုတာမဖြစ်နိုင်ပါဘူး။ဒီတော့ကျွန်တော်ရဲ့အမေရင်းဘယ်သူလဲပြုတ်သားစမ်းပါ။ဒီတော့ကောသလမင်းကြီးကလည်းဒီကလေးတော့ညာလို့မရတော့ဘူးဆိုပြီးတော့ အဖြစ်မှန်ကိုပြောပြလိုက်ပါတယ်။သင်ရဲ့အဖြစ်ကလူဝေကြောင့်ဘွားမှာပဲရှိနေပါတယ်။သင်ရဲ့အနေကဘိက္ခုနီမဖြစ်ပါတယ်။စသည်အားဖြင့်ဇလန်းဆုံးအကုန်ပြောပြလိုက်တော့ခလေးလေးကတံဝေခဉာဏ်ဤအကြီးအကျယ်ဖြစ်သွားတယ်။ကြည်စံငါ့မှာမိတကွဲဖတကွဲနဲ့နေရတယ်။သူများတွေလူမိဘရှင်ခွေမှာနည်းနည်းထိထိနေခွင့်မရဘူး။သူများတို့လူမျိုးသားရဲ့ရွေးချယ်တဲ့ယူဝင်မှာခိုးဝင်နားဆက်ခွင့်မရဘူးဒီဘဝမှာတောင်မှဒီလိုမိတကွဲဖတကွဲနဲ့ဆင်းရဲဒုက္ခတွေရောက်နေရရင်နောက်နောက်ဘဝဘဝတွေမှာလည်းဘယ်လိုဒုက္ခတွေနဲ့တွေ့ကြုံရအောင်မလဲမသိဘူးကုမာရကတ္တပသရူသာလီမြင်လိုက်တဲ့တံဝေကကတော့အဓိကပြောရမယ်ဆိုရင်ဒီဟိဝိပယောဂဒုက္ခပါပဲစိတ်တဲ့ခင်တဲ့ပုဂ္ဂိုလ်တွေနဲ့ကွဲကွာကွေကွင်းပြီးတော့နေရတဲ့ဒုက္ခအဲဒီဒုက္ခကိုအရင်ကြည့်ပြီးတော့သံဝေကဉာဏ်ရှင်းတဲ့နဲ့ပုဂ္ဂိုလ်ဆိုတာနောက်ဆုံးတော့ခန္ဓာမှာဉာဏ်ရောက်သွားတယ်ဒီလိုမူတကွဲဖတကွဲနေရတဲ့ဆင်းရဲဒုက္ခတွေကြုံတွေ့ရတာစိတ်တဲ့ခင်တဲ့ပုဂ္ဂိုလ်တွေနဲ့စိတ်တဲ့ခင်တဲ့ပုဂ္ဂိုလ်တွေရဲ့မိထွေးရဲ့မေတ္တာရင်ခွင်မှာနေဖို့မရတာနေဖို့မရတဲ့ဆင်းရဲဒုက္ခကိုခံစားရတာတကယ်တော့ဒီခန္ဓာကြီးရှိနေလို့ပဲနောက်လည်းပဲဘဝမပြတ်သေးလို့ခန္ဓာတွေသာဆက်နေရမယ်ဆိုဆက်နေရဦးမယ်ဆိုရင်တော့အခုလိုချစ်သူနဲ့ကိုရတဲ့ဒုက္ခတွေရောမုန်းလူနဲ့တွေ့ရတဲ့ဒုက္ခတွေရောအိုးရခြင်းဆင်းရဲ၊နာရခြင်းဆင်းရဲ၊သိရခြင်းဆင်းရဲတွေရောကိုယ်လလားစေကျွံတွဲတဲ့ဒုက္ခတစ်ခုကိုအခြေခံပြီးတော့ခန္ဓာနဲ့ဆက်ဆက်တဲ့ပြန်တဲ့ဆင်းရဲတွေကိုပါအာယုံပြုတ်ပြီးတော့တံဝေကတွေဖြစ်သွားတယ်။ဒီခန္ဓာရှိနေတဲ့မှာဒီလိုမိတဲ့ဘဲဖတဲ့ဘဲနဲ့နေရတဲ့ဒုက္ခအပါအဝင်ဒုက္ခမျိုးစုံကြုံရမှာပဲ။ဒီတော့ဒီဘဝဒီခန္ဓာနဲ့ပြီးအောင်ဘဝခန္ဓာသစ်ထပ်မဖြစ်အောင်ငါပြန်သာသနာ့ဘောင်ဝင်ပြီးတော့တရားအားထုတ်မှဖြစ်တော့မယ်။အဲ့ဒီလိုတံဝေကဉာဏ်ဝင်ပြီးတော့ကောသလမင်းကြီးကိုကိုရင်ဝှက်ခွန့်တောင်းကောသလမင်းကြီးကလည်းပဲကြီးကျယ်တဲ့အခမ်းအနားနဲ့ကိုရင်လေးကိုကြောင်းတော့ပုတ်ပြီးတော့ကိုရင်ဝှက်ခွန့်ပြုလိုက်ပါတယ်။ခုနှစ်နှစ်အရွယ်မှာကုမာရကတ္တပသတ္တသားလေးကိုရင်ဖြစ်လာခဲ့ပြီးရှင်ကုမာရကတ္တပဖြစ်လာခဲ့ပြီ။ဒီတော့ကိုရင်လေးဟာစိတ်ကောင်းရှိတဲ့ပုဂ္ဂိုလ်ဖြစ်တယ်ယဟဝေကိုယ်ဝတ်ပြီးတဲ့အခါကျတော့လည်းပဲပရိယတိစာပေတွေကိုလည်းပဲစွန့်နေသမျှသင်အန်းလေးလေးချက်တည်းဆင်ញင်နေစဉ်းစားတယ်မြတ်စွာဘုရားဟောကြားတဲ့အတိုင်း32ခုထာတာကမ္မထံအပါအဝင်တတိပဋ္ဌာန်ဝိပဿနာတရားတွေကိုရှင်းရှင်းသမျှပွားများအားထုတ်တယ်ပရိယပฏิပတ်သာသနာအလုပ်တွေကိုအချိန်ပြည့်ကြိုးစားအားထုတ်တော်မူပါတယ်ဒါပေမဲ့ငါးနှစ်တိုင်တိုင်ပရိယယောပฏิပတ်ယောတွဲဆက်ပြီးတော့အားထုတ်ပြီးမဲ့တရားဒုတိယမြတ်မရသေးဘူးဆယ်နှစ်နဲ့သားအရွယ်ရောက်လာတဲ့အခါကျတော့မှဇေတဝန်ကျောင်းရဲ့နောက်ကျောဘက်အန္တဝန်တော်ကြီးထဲမှာတင်းညာဘက်တပါးတဲ့တပင်းရင်အောင်မှာတရားအားထုတ်နေတော့ဟိုးလွန်ခဲ့တဲ့ကတ္တဗမြတ်စွာဘုရားရှင်သာသနာနောက်ပိုင်းမှာတော့ကတရားအားထုတ်ဖို့အားထုတ်ဖက်ဖြစ်တဲ့အနာဂံဗြဟ္မာကြီးသုဒ္ဓဝါဒအနာဂံဗြဟ္မာကြီးကရောက်လာပြီးတော့ဣဇာအချက်15ချက်ပါဝင်တဲ့တောင်ပုပြဒနာတောင်ပုဒုဒ္ဓမအဖြစ်ပြည့်လေးကိုလာရောက်ပြီးတော့ရှောက်ထားတယ်ဒီတောင်ပုပြဒနာကိုမြတ်စွာဘုရားကိုရှောက်ပါမြတ်စွာဘုရားပြောတဲ့အတိုင်း나ယူပြီးတော့ပွားများအားထုတ်ပါအဲ့လိုပြောပြီးတော့ဗြဟ္မာကြီးကကြွယ်ပြောက်သွားတယ်စိတ်ကောင်းရှိတဲ့ပုဂ္ဂိုလ်ဆိုတော့မြမကြီးပြီးသွားတဲ့ပြဿနာကိုလေးလေးဆဆမှတ်သားထားတယ်။နောက်တနေ့မှမြတ်စွာဘုရားကိုလျှောက်တယ်။မြတ်စွာဘုရားပြောကြားတဲ့အထိပ္ပယ်တွေကိုသိချမှတ်သားတယ်။ဒါလည်းပဲစိတ်ကောင်းရှိလို့ပါ။စိတ်ကောင်းတာမရှိဘူးဆိုရင်တော့ငါကဘုန်းကြီးပဲ။ငါကကိုရင်ပဲ။သူကမြမဆိုတော့ငါကသူ့ထက်ပုံမြတ်တာပဲ။ငါကဘာလို့ဆရာလာလုပ်နေရတာလဲ။သူပြောတဲ့ဟာငါမှတ်မထားပါဘူး။ဘုရားလည်းမလျှောက်တော့ပါဘူး။အဲ့ဒီလိုပေါ့လေငါကိုဆရာလာမလို့နဲ့ဆိုပြီးတော့သူတော်ဘာရဲ့ပြောဆိုဆုံးမမှုကိုယ့်ရဲ့အကျိုးကိုလိုလားတဲ့စိတ်နဲ့ကောင်းကျိုးကိုလိုလားတဲ့စိတ်နဲ့လာရပြီးတော့အတိတ်ပေးစကားတတိပေးစကားညွှန်ကြားတဲ့စကားပြောတာဘူး သောဝသဒ္ဒကုံနဲ့နာယူမှုမပြုဘူးဆိုရင်လည်းပဲကိုယ်ရင်းလေးတရားထူးကျမ်းတဲ့ရှားမှာမဟုတ်ပါဘူးဒါကြောင့်မြတ်စွာဘုရားရှင်ရဲ့တရားကောင်းကိုကျင့်သုံးနေနေရာမှာဘာကောင်းလဲဘာကောင်းရှိဖို့လိုလဲစိတ်ကောင်းနဲ့မိတ်ကောင်းရှိဖို့လိုတယ်စိတ်ကောင်းနဲ့တော့ကိုယ်ရင်းလေးတရားအထုနေပါရဲ့ပဋ္ဌာန်းစေမြမကြီးကမိတ်ကောင်းဖြစ်နေလာပြီးတော့တောင်ဘုဒ္ဓနာလာမပေးဘူးဆိုရင်လည်းပဲတော် ကိုမိကောင်းဆွေကောင်းဆိုတာတရားဥပဒေနဲ့ရဖို့အတွက်တဝက်ပေးထားပြီးသားဖြစ်နေတယ်မိကောင်းဆွေကောင်းရဲ့အကူအညီဟာတရားဥပဒေနဲ့ရရင်မှာတဝက်ပါဝင်တယ်လို့လျှောက်ထားတဲ့အတွက်မြတ်စွာဘုရားရှင်ကအာနန္ဒာဒီလိုမပြောနဲ့အာနန္ဒာဒီလိုမပြောစမ်းပါနဲ့မိကောင်းရဲ့အကူအညီဆိုတာတရားဥပဒေနဲ့ရရင်မှာတဝက်ပါတာမဟုတ်ဘူးအပြိပါတာ ငါဖျားကြည့်ဟူသောမိကောင်းကိုအမိရတဲ့အတွက်ကြောင့်ယဟန်တော်ဒီယဟန်မာဒီဥပါသကာဒီဥပါတိကာမာဒီလူနဲ့မြန်မာတတဝဝေနေရသည်ဟာအိုခြင်းမှလွံ့မြောက်ကြရဲနာခြင်းမှလွံ့မြောက်ကြရဲတည်ခြင်းမှလွံ့မြောက်ကြရဲရသောပြားရှင်ပြုသောမိကောင်းကအမိမရဘူးဆိုရင်တတဝရီဟာသန္တရာဝဆင်းရဲကလွံ့မြောက်ကြအကြောင်းလုံးဝမရှိဘူး မြတ်စွာဘုရားရှင်ကြားတဲ့နိလန်တိုင်းသာအာသုခွင့်ရတာဖြစ်တဲ့ကြောင့်ယောဂီပုဂ္ဂိုလ်တွေရတဲ့တရားဥပဒေများဆိုတာဟာမြတ်စွာဘုရားပေးတာဖြစ်နေပါတယ်။ဒါကြောင့်မလို့မိကောင်းဆွေကောင်းဆိုတာတရားဥပဒေများရရင်မှာတဝက်အကူအညီရတာမဟုတ်ပါဘူး။အပြစ်အကူအညီရတာပါ။ဒါကတော့သင်စားပြီးတော့ပြောတာလည်းဖြစ်ပါတယ်။အကြောင်းရင်းအနေနဲ့ပြောတာလည်းဖြစ်ပါတယ်။မြတ်စွာဘုရားဒီကုသိုလ်မိကောင်းတို့ရပါရဲ့က pare, shugan ayu mandamya go, malutan shuma dale pare, ayu se gamine da shuma bomya mu, machine usu in le piaga, balao ho ho diari yanai mamala, mijanai mabu, gajao, se gamle shima, me gamle shima, se gam me gamu, lekain tabido, teya gamu, gentle madale, imiru lushi ate logi logu dara, gamu tana, shabiago yashi naimare, အခုတော့စိတ်ကောင်းရှိတဲ့ကိုယ်ရင်လေးကိုမိတ်ကောင်းဖြစ်တဲ့နာဂံဓမ္မကြီးကလာပြီးတော့ကုညီတဲ့အတွက်ကြောင့်တံပိုးကျူးသမားဆိုတဲ့တရားကိုမြတ်စွာဘုရားရှင်ရဲ့ထံတော်ကနေနာကြားခွင့်ရနေပြီ။မိမိရဲ့ယုတ်ခန္ဓာဟာတံပိုးကြီးနဲ့ကျူးတဲ့ဆိုတာသိခွင့်ရပြီ။ညာခါမှာကျန်စီစဉ်းစားနေတာဟာတံပိုးကမိကိုယ်လေးထွက်နေတဲ့ဆိုတာသိခွင့်ရပြီ။နေခါမှာကိုယ်နှုတ်ဆိုင်တဲ့အလုပ်လုပ် ကိုဆိုတာသိခွင့်ရပြီ။တတိပညာဆိုတာပေါက်တူးလည်းနဲ့ပဲဆိုတာသိခွင့်ရပြီ။ဝိရိယနဲ့ကြိုးစားအားထုတ်တယ်ဆိုတာခန္ဓာတောင်ပူကြီးကိုတူးဖြူနေတာပဲဆိုတာသိခွင့်ရပြီ။ဒီတော့တရားနာပိဋကပေါင်းသူတော်ကောင်းတို့ယောဂီပေါင်းသူတော်ကောင်းတို့ခန္ဓာတောင်ပူကြီးကိုဗာလက်နဲ့တူးဖြူကြမလဲ။ပေါက်တူးလက်နဲ့ဘာပေါက်တူးလက်နဲ့တော့အခုပဲပြောသွားလိုက်ပြီလေတတိပညာဆိုတဲ့ပေါက်တူးနဲ့တွေ့ရမယ်အဓိကအဖြစ်တော့ပညာပေါ့မျိုးတွေ့လိုက်တယ်ဆိုတာကတော့ပေါက်တူးရဲ့အသွားနဲ့ပဲတွေ့လို့ရတာပေါ့ပေါက်တူးရဲ့အသွားကပဲတောင်ပေါ်မှာရှိတဲ့မြေဆိုင်မြေခဲတွေကိုတူးဖြူဖြည့်ဆည်းပြလိုက်မယ်။ဒါပေမဲ့ပေါက်တူးအသွားကတောင်ပေါ်မြေသားတွေကိုတူးဖြူနိုင်မှုအတွက်ပေါက်တူးအယိုးဆိုတာကလည်းရှိရသေးတယ်။ပေါက်တူးအယိုးမရှိဘဲနဲ့ပေါက်တူးပြားကြီးတက်တက်နဲ့ပေါက်တူးအသွားတက်တက်နဲ့တူးလို့မရဘူး။ပေါက်တူးသွားလည်းရှိပါသေးတယ်ပေါက်တူးယိုးလည်းရှိပါသေးတယ်။အဲ့ဒီပေါက်တူးကိုလက်နဲ့ကန်ပြီးတော့အားထည့်ပြီးမတူးဘူးဆိုရင်လည်းပဲတောင်ပေါ်ကြီးပြိုပြက်သွားမှာမဟုတ်ဘူး။ဒီတော့တတိဆိုတာပေါက်တူးယူနဲ့တူတယ်ပညာဆိုတာပေါက်တူးအသွားနဲ့တူတယ်ဝိရိယဆိုတာလက်နဲ့တူတယ်တတိရဲ့ပညာရဲ့ဝိရိယရဲ့ဒီသုံးလုံးနဲ့ ตุจุณีจึงติเวียนขันธ์ตองมุกุตุณีจึงมาเวจาก็တော့ปောက်ตุเวจาก็တော့ตุละเวเนี่ยสกายะคွဲပြီးတော့ပြောရပြီးမယ်တောင်မုတ်ကိုတူးတယ်ဆိုမှတော့တူးတယ်ဆိုတဲ့စကားရဲ့အแทမှာတတိပညာဆိုတဲ့ပောက်တူးသဘောကလည်းပါပြီးသားဖြစ်တာပါပဲပောက်တူးလက်แทမရှိဘဲနဲ့လက်ကြီးပဲတူးတဲ့ဟန်လေးလုံးနေလို့ဖြစ်ပါမလားမဖြစ်ဘူးအဲ့တော့တတိပညာဆိုတဲ့ပောက်တူးနဲ့ ပေါ့တူကိုဝိရိယဆိုတဲ့လက်နဲ့ကင်ပြီးတော့အားရပါရတူးရတယ်မတူးချင်းတူးချင်းလေးတူးနေမယ်ဆိုရင်လည်းတောင်ဘုကပြူမှာမဟုတ်ဘူးပေါ့ပေါ့တူကိုလက်နဲ့ကြည့်ကြည့်ပါအောင်ဆုပ်အားနဲ့မြောက်မြောက်ပြီးတော့အားနဲ့ဆိုက်ပြီးတော့တူရတယ်အားနဲ့ဆိုက်ပြီးတော့တူတယ်ဆိုတဲ့နေရာမှာလည်းပဲအားများများထည့်တဲ့နေရာမှာအားများများထည့်အားနဲ့နေပြီးပဲထည့်ပြီးတော့ချင်းယုံချုံယုံလေးပဲတူရမယ်နေရာလေးရောက်တော့ချင်း ဝရိယအားများများထည့်ပြီးတော့ဒီဝမယ်နေရာမှာဝရိယအားများများထည့်ဝရိယအားကိုလျှော့ပြီးတော့သမာဓိအားများများထည့်ပြီးတော့ဒီဝမယ်နေရာမှာဝရိယကိုနည်းနည်းလေးလျှော့ပြီးတော့ဒီဝရိယနဲ့သမာဓိကိုညီမျှအောင်ချိန်ပြီးတော့ပေါ့လေအဲ့ဒီလိုတူးဆိုကြရမယ်အဲ့ဒီလိုတတိပညာဝရိယတတိပညာဝရိယလို့ပြောလိုက်ရင်သမာဓိကလည်းပါပြီးသားပါတူးတဲ့ကိစ္စမှာလက်ကိုငြိမ်ငြိမ်ထားမှလည်းပဲပေါ့တောင်ပူကြီးကစနစ်တကျပြိုလဲသွားမှာပေါ့လက်ကမငြိမ်မနဲ့ဟိုရန်ဒီရန်ဆိုလို့ရှိရင်တော့ဘေးကမလိုအပ်တဲ့မြေတွေပြိုလဲပြုတ်ပြတ်မသွားနိုင်ဘူးလားပြုတ်ပြတ်သွားနိုင်တယ်ဒီတော့လက်ငြိမ်ငြိမ်ထားတယ်ဆိုတာကဘာလဲသမာဓိဒီတော့ဝိပဿနာလုပ်ခင်မှာအဓိကကြတဲ့စေတသိက်၄လုံးရှိပါတယ်တတိတမာတိပညာဒါကရှိတန်းကနောက်ွယ်ကဝိရိယမင်းကတော့ဘလုံးမဲ့ဥပမာနဲ့ပြောခဲ့ပြီးပေါ့နော်တကယ်ဂုသမကဘာလို့လဲပညာပညာကဂုသမယ်ပညာကဂုသနိုင်မှုအတွက်ကိုင်းလေဖန်တီးရှင်ခြင်းနဲ့ဂုသကိုရအောင်ဖန်တီးပြီးမှာကဘာလို့လဲတတိတစ်ဖက်ကသူတို့ကိုယ်စီးတဲ့ကိုမရောက်အောင်သူတို့ကိုယ်တိုင်းနဲ့ကိုကိုမဝင်အောင်ဆိုပြီးတော့တိုက်ဖြစ်လာတဲ့တစ်ဖက်အတင်းသားတွေရဲ့တိုက်ဖြစ်မှုကိုကာကွယ်ပြီးမှကသမာဓိနိဝရဏတရားတွေဝင်မလာအောင်တိုက်ဖြစ်ပြီးမှသမာဓိတတိသမာဓိပညာကအဲ့ဒီလိုကိုယ်သွင်းခွင့်ရအောင်ဆိုပြီးတော့တတိလည်းအားရှိအောင်သမာဓိလည်းအားရှိအောင်ပညာလည်းအားရှိအောင်အတွင်းကနေအားထည့်ပေးနေတာကဘာလို့လဲဝိရိယဒီစတသိက်လေးလုံးချိုးကြကြအပေးအယူမျှတစွာနဲ့အားထုတ်သွားမယ်ဆိုရင်တော့သောတပတ္တိမေကိုတကူရပြန်ပြီသောတပတ္တိဖူတကူရပြန်ပြီအနာဂါမိမေတကူရပြန်ပြီအနာဂါမိဖူတကူရပြန်ပြီဘယ်နှကူရရင်နိုင်ပြီလဲဒီကူရရင်ရှင်းကူရမှလည်းပြီးတော့မယ်နော်နာသောအနာဂမိမေတကုအနာဂမိဖူတကုအရဟတမေတကုအရဟတဖူတကုကိုရှိလုံးသွင်းနိုင်တော့မှပဲဒိုင်းစုကြီးအပိုင်ရမယ်နိဗ္ဗာန်ဆိုတဲ့ဒိုင်းစုကြီးကိုအပြီးအပိုင်ရပါလိမ့်မယ်အဲ့တော့ခန္ဓာတံမှုကိုတတိပညာဆိုတဲ့ပေါက်တွင်းနဲ့ဝိရိယလက်ကကင်ပြီးတော့တူးဖြုတ်လိုက်တဲ့အခါပထမဆုံးဘာပစ္စည်းလေးတွေ့ကြတယ်တော့ဒကာမင်းတုတ်တစ်ခုတွေ့တယ်တကမင်းတုတ်ဆိုတာပါလေပြရမယ်ဆိုလိုက်ပါမင်းတုတ်ဆိုတာမင်းမသိတာတောင်းစွာမှရမည်တရားမင်းတို့ဆိုတာစာတန်းကြည့်ကြပြောရင်တော့အဝိဇ္ဇာပါပဲဒါပေမဲ့အဝိဇ္ဇာကအမျိုးမျိုးရှိပါတယ်ခန္ဓာအကြောင်းမသိတဲ့အဝိဇ္ဇာအာယတနာဓာတ်သစ္စာအကြောင်းမသိတဲ့အဝိဇ္ဇာသစ္စာ၄ပါးကိုမသိတဲ့အဝိဇ္ဇာပဋိစ္စသမုပ္ပါဒ်ကိုမသိတဲ့အဝိဇ္ဇာသတိအဖြစ်အဝိဇ္ဇာတွေကအမျိုးမျိုးရှိနေတယ်အခုခန္ဓာတံပိုးကြီးကိုတိဖို့ကစားမှစသခြင်းတွေ့တဲ့အဝိဇ္ဇာဆိုတဲ့မင်းတို့ကတော့သစ္စာလေးပါးမသိတဲ့အဝိဇ္ဇာပဋိစ္စသမုပ္ပါဒ်မသိတဲ့အဝိဇ္ဇာမဟုတ်သေးပါဘူးကမ္မထာရှုမှတ်နည်းကိုမသိတဲ့အဝိဇ္ဇာ Kamathan Atho Bon Atho Nihu Matire Awezagu Dagam Mendo Lu Kobari. Any look, Kamathan Atho Bon Atho Nihu Matire Aweza Sure Dagam Mendo Gu. Tenghaya Mala, Peshapia Mala, Peshapia Me. Mendo Sura. In the Gamma Vetipi, Jangaga Mavetipi, Changwindaga Mavetipi, Yuadaga, Mudagama Vetipi body, Beta Gamma Vetatare, Mendo Pipi, the Gamino Tata like B, the Gamino Tota like B, Swing, a Dinga Lule, a Dingo Wangu Mayarabu, a Dinga Lule, a Dingo Tokwent Mayarabu, Mendo Lule, Sagara, Nyagara, Mendo body, the Chugale, Mendong Lu Kojare, the Chugale, Bon Lu Kojare, the Chugale, Jelu Kore, Mimukoma Boli, Beluweko Koregan Mendong Suragaro Dagago, Polo Mia, Baitare, Yabutu Babi. Redagan Mendong Baitan Lu Sinya, Jinga Lu Jungan Gwemia, Jinga Lu, Jintokun, Maya the Luwe. Mimia Kanama Wisa today, the Gamendong Yishi, Nime Sulu Sinya, Abianaga, the Rabila, Duda Saga, Binya. Tadi tamari wuriya sasi de, penya mepu sasi de. Yera nanti siri lewe, mimiye khanarego wengku mayarogu. Mimiye adwene ma, aneme lala bawa bawa damiya sasaka keng aungbiro dune jene tisi negere. Doba doda sasi de, kileda sainke, kileda nye jiri lewe, pengu tokwen mayarogu. ဒါကြောင့်ဒီလေသာတွေထွက်ခွင့်ရဖို့အတွက်တရာတိလဒုဒ္ဒဆာကတတိဝရိယပညာဆက်ရှိတဲ့သူတော်ကောင်းတရားတွေဝင်ခွင့်ရဖို့အတွက်ဒီနေ့ရဲ့ခန္ဓာမှာဒကာမင်းတို့ကြီးကိုဖယ်ထားရမယ်